ဒီမိုကရေစီပညာရေးအတွက်သပိတ်မောက်တောင်းဆိုလို့လက်ဗရန်မှာမတ်လ10ရက်နေ့ကရိုင်းနဲ့ဖမ်းဆီးခံရတဲ့ចောင်းသားတွေထဲမှာရန်ကုန်အရှေ့ပိုင်းတက္ကသိုလ်ဥပဒေဒုတိယနှစ်ကျောင်းသူမအီပုံလည်းပါဝင်ပါတယ်။သူကတော့အဖမ်းခံရပြီးမကြခင်ရက်ပိုင်းမှာပြန်လွှတ်ပေးလိုက်တဲ့ចောင်းသား26ဦးထဲမှာပါဝင်ခဲ့သူဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်အတွက်သူကိုလမ်းဆက်သွယ်ပြီးစကားပြောတဲ့အခါတက္ကသိုလ်ဝင်ခွင့်ရတော့ဥပဒေဘာသာရပ်ကိုသူဘာကြောင့်ယူခဲ့လဲဆိုတာကိုအရင်ဆုံးအခုလိုကြားလိုက်ရပါတယ်။
ဒီနိုင်ငံမှာဥပဒေပညာရှင်ကလိုအပ်မှရှင်နေပြီးတော့ကျွန်တော်တို့ကဒီပေါ့နော်နိုင်ငံရေးမှာကဒါမရှိမဖြစ်လိုအပ်တယ်ဆိုလို့အကိုဥပဒေကိုယူလိုက်တာကို
လူငယ်တယောက်အနေနဲ့နိုင်ငံရေးကိုဘာကြောင့်စိတ်ဝင်စားလာလဲဆိုတော့မိုက်ပုံကအခုလိုပြောပြပါတယ
်နိုင်ငံရေးဆိုတာကအားလုံးနဲ့တက်ဆိုင်နေလေပြီးတော့ဟိုကိုမင်းသစ်တစ်ကပေါ့နော်ကျွန်တော်တို့ဒီဆယ်ရန်လောက်တွေကလေသူကဒီနိုင်ငံရေးဆောင်နေနဲ့ပတ်သက်ပြီးတော့လည်းပြောပြတယ်ပြီးတော့ကျွန်တော်တို့စာအုပ်တွေပြဖတ်တယ်ပေါ့နော်နောက်ပြီးတော့ဒီနိုင်ငံမှာကလူငယ်တွေကတကယ်နိုင်ငံရေးတည်ဖို့လိုအပ်တယ်လေကိုအဲ့ဒါလိုဒီပေါ့နော်။ဟောကိုလည်းစိတ်ဝင်စားတင်နေဆိုတော့ဒီသမိုင်းစာအုပ်တို့ဒီနိုင်ငံရေးစာအုပ်တခြားစာအုပ်တွေပေါ့ဖတ်ရင်းနေပေါ့နော်။လူငယ်တွေကစနာကတ်မှာပေါ့နော်။ကောင်းအောင်ကောင်းတယောက်ဖြစ်လာဖို့အတွက်နိုင်ငံရေးလည်းတည်တင်တယ်ပြီးတော့တခြားပေါ့နော်ဘဝတုဒ္ဒရအားလုံးလည်းတည်တင်တယ်ဆိုလို့
လက်ရှိရင်ဆိုင်နေရတဲ့လူအဖွဲ့စီမှာမကျေနပ်ချက်တွေပါရရှိလဲလို့မေးကြည့်တော့မအိပုံက
မကျေနပ်ချက်တွေကတော့အများကြီးပဲအကွယ်ဒါပေမဲ့ကျွန်တော်တို့အဓိကလို့အတားတော့ဒီပညာရေးပေါ့ပညာတတ်တယ်ညာလာမယ်ဆိုလို့ရှိရင်ပေါ့နော်စင်ငင်သုံးထနိုင်တဲ့ဒီနိုင်ငံကောင်းဆောင်တွေပေါ့နော်ထွက်လာမယ်ပေါ့အခုလက်ရှိလိုမျိုးတော့ဖြစ်နေမယ်မထင်ဘူးပေါ့အခုလက်ရှိဆိုလို့ရှိရင်ဒီလွတ်တော်ထဲမှာဆိုလို့ရှိရင်လည်းလွတ်တော်အမဲတော်တော်များကပညာရေးစနစ်ကောင်းကောင်းနဲ့တင်ခဲ့ရမယ်ဆိုလို့ရှိရင်သူတို့ဒီလိုမျိုးဖြစ်လာမှာမဟုတ်ဘူးပေါ့
သူကိုယ်တိုင်လေ့လာသင်ယူနေရတဲ့ပညာရေးနဲ့စနစ်အပေါ်သူ့ရဲ့အမြင်ကိုလည်းမေးကြည့်ပါတယ်
ကျွန်တော်ဆိုလို့ရှိရင်အကိုရအခုစကန်ရရောက်တယ်ပေါ့နော်ကျွန်တော်ဥရီတက်နေတယ်ဒါပေမဲ့ဥရီနဲ့ပတ်သက်ပြီးတော့လေဒီပုံမှလိုပါတော့ဘာတကူးမှနားမလဲပြီးတော့ကျွန်တော်တို့ညီငယ်လေးကပေါ့နော်ဒီလက်တွေ့ပိုင်းဆိုင်ရာဒီ chemistry တို့ဘာတို့ပေါ့နော်လောက်ကြယ်ဆိုလို့ရှိရင်တော့ကိုယ်ဘာမှမလောက်တော့ဘူးလေတခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီကလေးအငငယ်လေးကပါတော့ကွန်ပျူတာတိုင်တတ်တယ်ကျွန်တော်တို့ဆိုလို့ရှိရင်10တန်းထိကွန်ပျူတာဆိုတာဘာမှမသိဘူးဒါပေမဲ့ဟိုနောက်ပိုင်းမှာပေါ့နော်တခြားဒီကွန်ပျူတာသင်တန်းတွေပါရင်အပြင်မှာဖွင့်လို့တာတက်လာတာပေါ့ဒီကျောင်းကနေပြီးတော့မှသင်ပြီးတဲ့ပညာလေးဘာမှဟိုအသုံးမဝင်ဘူးပြီးတော့လက်တွေ့ပိုင်းမရှိဘူးပြီးတော့ကလေးရေစိတ်ပါဝင်စားလာအောင်လဲဟိုလုတ်ပေးနိုင်တဲ့ပညာရေးမျိုးမဟုတ်ဘူးအကိုလက်ရှိပညာရေးစနစ်အရဆိုလို့ရှိရင်အခုညွန်ပညာရေးလို့ပဲပြောရမှာဟိုဒီကနေပြီးတော့တင်ပေးလိုက်တယ်တင်ပေးလိုက်တာတော့မဟုတ်ဘူးဗောနော်တခြားအပြင်တင်တန်းတွေတက်မှာကိုတခြားနိုင်ငံတွေသူများနိုင်ငံတွေမှာကျွန်လောက်ပဲသူများခိုင်းမဲ့အလောက်ပဲသွားပြီးတော့လုပ်ကြတာအဲ့လိုဟိုတကယ်ဟို professional တက်ကြဟိုလုံနိုင်တာမျိုးမရှိဘူးဗောနော်တကယ်လို့အဲ့ဒီပညာတက်တဲ့သူတွေကလည်းကိုယ့်နိုင်ငံမှာကြံခဲ့လားဆိုတော့လည်းမကြံခဲ့ဘူးတခြားနိုင်ငံမှာသွားပြီးတော့အလုပ်ရေးပြုနေရတာပဲလေ
ဆုံးရောက်သူတွေကသားသမီးတွေကိုမျိုးဆက်တစ်လို့မွေးပြီးအစိုးရစန့်ကြီးလုံနေတယ်ဆိုတဲ့ဆွဆဲချက်တွေနောက်ွယ်ကနေသွေးထိုးမြှောက်ပင်းလို့တပိတ်မှောက်နေတာဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့မအီပုံရဲ့သဘောထားကိုလည်းမေ့ကြည့်ပါတယ
်ဒီမိုကရေစီပညာရေးတပိတ်မှောက်ចောင်းသားတွေထဲမှာဆိုလို့ရှိရင်တချို့ចောင်းသားတွေကတော့နိုင်ငံရေးလောက်တဲ့မိဘတွေကစဉ်းသက်လာတာပေါ့ဒါပေမဲ့ចောင်းသားတော်များကဒီပညာရေးကပြင်ရမယ်ဒါကပြင်သင့်တယ်လောက်ကမယ်ဆိုတော့ကိုယ်သိဉာဏ်နဲ့ကိုယ့်ကိုလောက်တဲ့ចောင်းသားတွေကြီးဘသူကမှနောက်ပြန်ကြိုးကင်တာမရှိဘူးမိဘဒါလောက်ပါဆိုလို့လည်းလောက်တာမရှိဘူးညီမတို့ဆိုလို့ချင်းအဖေရောမိရောကြေးရွာကမိသားစုပဲဒါပေမဲ့ကိုကလုံးတင်နေခြင်းလို့ဒါကဝင်ပြီးတော့လောက်တာဘယ်မိဘကမှတိုက်မတွန်းဘူးဘယ်မိဘကလည်းမှလည်းတားဆီးတာမျိုးမရှိဘူးအကို
ခုလိုမျိုးလူငယ်တယောက်ရဲ့ပညာရေးကဏ္ဍပေါ်အမြင်ကိုကြားပြီးတဲ့အခါမှာယဉ်ကျေးမှုဆိုင်ရာကဏ္ဍတွေလည်းသူ့ကိုဆက်မေးပါတယ်ဒါကတော့မြန်မာမိန်းကလေးတွေခန္ဓာကိုယ်မှာဆင်းမြောင်ထိုးတာပေါင်းမိတို့စကတ်တို့ဝတ်တာတွေကိုဝေဖန်ကြတာမျိုးတွေနဲ့ပတ်သက်လို့ပါဒါနဲ့ပတ်သက်လို့မအီပုံက
ရင်ကျင်းမှုပုံစံသွားလို့ဆိုလို့ရှိရင်တက်တူးထိုးတာတော့ဒီမိန်းကလေးကိုအတူအပြက်ဝစ်တာတော့အဲ့ဒါတွေအော်ဘယ်လိုဆိုမလဲရှင်းရောရမ်းဆန်တယ်လို့ပြောရမလားလူအဖွဲ့ကြီးကတတ်မှတ်ထားတဲ့ပုံစံလို့ပဲပြောရမလားပေါ့နော်ဒါကမဖြစ်တတ်ဘူးလို့ထင်တယ်လူတယောက်မှဆိုလို့ရှိရင်ကိုယ်ဝိုင်အခွင့်အရေးကိုလုံးခွင့်ရှိရမယ်လေအခုကမိန်းကလေးဖြစ်နေလို့ဒီအိမ်ထဲမှာပဲနေနိုင်ငံရေးမလုပ်တော့ဘူးထမင်းမဟင်းမချက်ရမယ်ဆိုတာတော့မဖြစ်တင်ဘူးလေအမင်းကလေးကလည်းနိုင်ငံရေးမှာပါဝင်တင်တယ်ဒီတိုင်းကောင်းဖို့အတွက်ဆိုလို့ရှိရင်တော့မင်းကလေးပဲရှိယောက်ျားလေးပဲဖြစ်ဖြစ်ဒန်းလို့ပါဝင်တင်တယ်လို့ထင်တယ
်နိုင်ငံသားတွေအဖွဲ့လိုက်လာရောက်လေ့လာလေ့ရှိတဲ့ကျောင်းသားတွေနဲ့တွေ့ဆုံပြီးတဲ့အခါမှာလည်းနိုင်ငံတကာကျောင်းသားတွေရဲ့လွတ်လပ်ပွင့်လင်းမှုကိုယ့်ကိုယ်ကိုယုံကြည်မှုတွေကိုအားကြမိတယ်လို့မအိပ်ပုံကပြောပါတယ်
တို့ရတဲ့ ဲ့အခါမှာတော့ကိုအရင်အားကြရပါလို့လဲဆိုတော့သူရဲ့နိုင်ငံမှာဆိုလို့ရှိရင်ចောင်းသားသမဂ္ဂကလေအစိုးရကိုယ်တိုင်ကလူလူလလာခွင့်ပြုရပါတော့เนาะပြီးတော့ဒီပေါ့เนาะចောင်းသားသမဂ္ဂဆိုတာသူတို့နိုင်ငံမှာဘယ်လောက်အရေးကြီးသလဲပေါ့เนาะပြီးတော့ငငယ်လေးတွေကစာပြီးတော့ပေါ့เนาะတခြားနိုင်ငံတွေကိုအလေအပတ်ခွင့်ပြုတယ်လေအဲ့လိုမျိုးသွားရင်းအင်းလာရဲ့တွန့်လာရဲ့ပုံစံမျိုးဖြစ်တာပေါ့အခုညီမတို့နိုင်ငံမှာဆိုလို့ရှိရင်အသက်18နှစ်ကျော်ပြီဆိုလို့ရှိရင်တော့မတယောက်တည်းဟိုမိန်းကလေးဆိုလို့ရှိရင်ဟိုဘဲမှမသွားရဲဘူးလေဟိုအခုဒီနိုင်ငံတွေမှာဆိုတော့ဒီမိန်းကလေးတွေဆိုလို့ရှိရင်လည်းဟိုယောက်ျားလေးနဲ့တန်းလူရင်းမောင်းဘန်းနိုင်တယ်အဲ့လိုမျိုးဒီတခြားနိုင်ငံတွေပေါ့နော်ဒီသူတည်နနာလောက်တာတို့ဟိုတခြားနိုင်ငံလေးလာခွင့်ရတာတို့ဆိုလို့ရှိရင်အများကြီးညီမတို့ဒီနိုင်ငံထက်တန်ကောင်းတယ်လေအခုညီမတို့နိုင်ငံမှာဆိုလို့ရှိရင်တော့ဒီကျောင်းသားသမဂ္ဂကိုဖွဲ့ဖို့တော့မှဒီအစိုးရနေပြီပေါ့နော်ဟိုလူလူလာလာမရှိဘူးပြီးတော့ဟိုကျောင်းသားသမဂ္ဂဆိုလို့ရှိရင်ဟိုဖြိုခွင်းနေနေတဲ့ပုံစံမျိုးရှိရပါနော်အဲ့တော့ဟိုကညီမတို့သူတို့အားကြတယ်အခု
အဲ့တော့ဒီမိုကရေစီပညာရေးတောင်းဆိုလို့အဖမ်းခံထားသူတွေအားလုံးကိုပြန်လွှတ်ပေးစေချင်တယ်လို့မအီပုံကပြောပါတယ်
။လက်ဗရန်အကျန်းဖက်ပြိုခွင့်ခံရတဲ့အချိန်မှာဘာလို့တောင်းတာတော်တော်များခေါင်းထဲမှာတန်ခဲ့တယ်လေ။သူတို့လွတ်မြောက်ရေးတော့လည်းစူးစမ်းသွားမယ်ပေါ့။အခုလည်းစူးစမ်းနေတယ်ပေါ့။လူငယ်တယောက်အနေနဲ့ဟိုအတန်တန်တော့ထွက်ထင်တယ်ပေါ့။ဘာလို့လဲဆိုတော့အခုကတော့ညီမတို့ဒီတောင်းသားရင်တောင်းနေတဲ့ဒီမိုကရေစီပညာရေးကိုပေါ့နော်။ဆိုရအနေနဲ့မမှန်ကန်ကန်လှုပ်ဆောင်ပေးပါလို့ပြီးတော့ဒီပေါ့နော်ထောင်ထဲမှာကြံနေတဲ့ចောင်းသားတွေနဲ့ပြီးတော့ဝင်းရံနေတဲ့ပေါ့ပြည်သူတွေပေါ့နော်အမြန်ဆုံးပြန်လှုပ်ပေးဖို့နော
်သူ့အနေနဲ့လည်းမြန်မာနိုင်ငံမှာဒီမိုကရေစီပညာရေးစနစ်ဖြစ်လာဖို့တတ်နိုင်တဲ့ဘက်ကနေဆက်လက်ကြိုးစားသွားမယ်လို့ပြောပါတယ်ခင်ဗျာ
တငယ်ချင်းရှေးစမ်းနေတော့ဟာမြေချုံနေပါစေအောင်မြေမှာ